ကိုမင်းကိုနိုင်ကဒီမိုကရေစီစနစ်မှာတာဝန်ခံမှုတာဝန်ယူမှုဆိုတာအရေးကြီးကြောင်းကိုအဓိကထားပြောကြားခဲ့ပါတယ်။အစိုးရရင်းနေနဲ့တာဝန်ခံမှုတာဝန်ယူမှုရှိဖို့လိုအပ်တယ်လို့ပြည်သူတွေကလည်းအခွင့်အရေးပြည့်ဝရတဲ့ပြည်သူတွေဖြစ်အောင်စူးစမ်းကြရမယ်လို့အခုလိုပဲပြောပါတယ်
။ကျွန်တော်တို့စီမှာတိုင်းပြည်နစ်နာခဲ့ပေါင်းများပြီးလူတယောက်လူတစုရဲ့အတွေးအခေါ်ဆုံးဖြတ်ချက်အမားတွေကြောင့်အဲ့ဒီလိုနစ်နာခဲ့တဲ့ပြည်သူတွေအတွက်အပြစ်မဲ့ကြခဲ့တဲ့သွေးတွေအပြစ်မဲ့ပျက်စီးခဲ့ရတဲ့ဘဝတွေအတွက်ဘယ်တယောက်ကများကျွန်တော်မှာတာဝန်ရှိပါတယ်လို့ပြောပြီးတော့နှုတ်ထွက်တာမျိုးကိုတွေးဘူးကြတယ်လေကျွန်တော်တို့မရှိဘူးအဲ့ဒီခစ်ကိုရအောင်သွားမယ်နှုတ်ထွက်တဲ့ယဉ်ကျေးမှုရအောင်သွားမယ်အဲ့တော့ကိုယ်အသိစိတ်ထဲကကိုယ်တာဝန်ယူမှုနဲ့မနှုတ်ထွက်တဲ့အခါကျွန်တော်တို့ကဘာလုပ်ရလဲသူတို့ဖြုတ်ချရတယ်ဖြုတ်ချရတယ်ဆိုတော့နှစ်ဖက်နစ်နာတယ်ထိခိုက်တယ်ဒါပေမဲ့ဒီလမ်းပဲရှိတယ်ကျွန်တော်တို့မှာဒါကြောင့်ကျွန်တော်တို့သွားမှာကတာဝန်ခံမှုတာဝန်ယူမှုနဲ့အတူအခွင့်အရေးအပြည့်အဝရတဲ့ပြည်သူတွေအစီအစဉ်ကိုကျွန်တော်တို့သွားမှာပါ
ဒါအပြင်2008ဖွဲ့စည်းပုံအခြေခံဥပဒေဟာပြည်သူလူထုစံနာနဲ့ရေးဆွဲထားတာမဟုတ်တဲ့အတွက်ပြင်ဆင်ဖို့လိုအပ်ကြောင်းပြည်သူလူထုရဲ့သဘောထားအမှန်ကိုဖော်ထုတ်ဖို့လိုအပ်ကြောင်းနဲ့မိမိတို့ရဲ့ခေါင်းဆောင်ကိုကိုယ်တိုင်ရွေးချယ်ခွင့်ရှိဖို့လိုအပ်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရက်သားအုပ်ချုပ်ရေးစနစ်ထွန်းကားလာဖို့လိုအပ်ကြောင်းကိုဒီမိုကရေစီနိုင်ငံတွေကရွေးချယ်တင်မြှောက်ထားတဲ့အစိုးရနဲ့ကာကွယ်ရေးဝန်ကြီးဌာနဆက်စပ်မှုတွေကိုတော့အခုလိုပဲပြောပါတယ်
။ကာကွယ်ရေးဝန်ကြီးလိုပုဂ္ဂိုလ်မျိုးဟာအရက်သားပဲဖြစ်ပါမယ်ဒီမိုကရေစီဆိုရင်ဦးစီးချုပ်ဆိုတဲ့လူဟာကာကွယ်ရေးဝန်ကြီးရဲ့အောက်မှာရှိပါတယ်။ဘာချုပ်ပဲဖြစ်ဖြစ်ချုပ်မှူးကြီးပဲဖြစ်ဖြစ်ပကုံးပေါ်မှာတပွင့်နှစ်ပွင့်သုံးပွင့်မကလို့ပန်းကွေကြီးပဲတင်တင်ပြည်သူလူထုရဲ့ဝန်ထမ်းမဲ့သူကအဲ့ဒါကိုကျွန်တော်ပြောချင်တယ်။ပြည်သူလူထုကလစာပေးပြီးတော့ဒါလုတ်ပေးဆိုပြီးတော့ခိုင်းထားတဲ့ပြည်သူဝန်ထမ်းအခုကကျွန်တော်တို့ကခြံစောင်းကအင်ရှင်ကိုပြန်ပြီးတော့ချင်းချောက်တာကိုကြောက်နေရသလိုဖြစ်နေတာကျွန်တော်တို့ဘဝကနော်ဘလောက်ပဲယာဒူးကြီးကြီးလက်နက်ကန်ယူနီဖောင်းဝတ်ထားတဲ့သူမှန်ရင်ပြည်သူလူထုကရွေးထားတဲ့ဝန်ကြီးရဲ့အောက်မှာပဲရှိရမယ်
။နောင်လာမဲ့ရွေးကောက်ပွဲတွေမှာတက်မတော်သားတွေအနေနဲ့အရက်ဝတ်လဲပြီးရွေးကောက်ပွဲဝင်ကြဖို့ကိုမင်းကိုနိုင်ကအခုလိုတိုက်တွန်းလိုက်ပါတယ်
။ကျေနပ်ရင်လုပ်မကျေနပ်လို့ကိုကိုကိုအရေးချင်းရှိတဲ့ထင်ရင်အရက်ဝတ်လဲပြီးတော့ဝင်ပြိုင်လိုက်ပါ။တိတ်ရှင်းပါတယ်ဒီကိစ္စက။ဒါဟာတရားမျှတမှုရှိပါတယ်။အခုကြတော့ကာကွယ်ရေးဝန်ကြီးဟာလည်းလက်ရှိယူနီဖောင်းဝတ်ကြီးပဲဖြစ်နေတယ်။ဆိုတော့အရက်သားကဘယ်လိုလုပ်ပြီးဩဇာလွှမ်းမိုးမလဲပြည်သူလူထုရွေးချယ်တင်မြှောက်ထားတဲ့သူကဘယ်လိုလုပ်ပြီးခိုင်းစေမလဲ
ဒီနေ့ဟောပြောပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်နာယကဦးတင်ဦးကပုံမှန်436ကိုဘာကြောင့်ပြင်ဆင်ဖို့ရည်ကြီးရဲဆိုတာရှင်းပြခဲ့တယ်လို့ဥပဒေပညာရှင်ဦးထေးဦးကလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကကောက်ယူနေတဲ့ပုံမှန်436ပြင်ဆင်ရေးအတွက်လက်မှတ်ရထိုးပါဝင်နိုင်တဲ့နည်းလမ်းတွေကိုရှင်းလင်းပြောကြားခဲ့ပါတယ်ရှင်